ကပိယောဂါကြောင့်ရန်နာခဲ့ရတဲ့ပြည်တွင်းခီးသွွားလုပ်ငန်းတွေနလန်ပြန်ထနိုင်ဖို့အာယူနေရတဲ့ကာလမှာပဲနိုင်ငံရေးပြိပခါတွေကြောင့်ပုံမှန်ပြန်လဲပတ်နိုင်ဖို့အခက်အခဲတွေရှိနေပါတယ်။ဒါပေမဲ့လည်းဒီနှစ်ခီးသွွားရာသီမှာပြည်တွင်းကနေရာတချို့စီဧည့်သည်ပြန်လည်ဝင်ရောက်လာတာရှိတဲ့အကြောင်းရန်ကုန်ကနေသတင်းပေးပို့ထားပါတယ်။ကိုစုံမှုကျော်ကပြောပြပေးပါမယ်ရှင်
။ကိုဗစ်ကပိကြောင့်2020ခုနှစ်ကစပြီးပြည်တွင်းမှာသွာလာမှုကန့်သတ်တဲ့ကာယောဂါစီမင်းနေထုတ်ပြန်ခဲ့သလိုခီးသွွားလာမှုတွေရှောင်ဖို့သတိပေးချက်တွေလည်းရှိခဲ့ပါတယ်။မိုးအကုန်ခီးသွွားရာသီရောက်ရင်ပြည်တွင်းပြည်ပခီးသည်တွေအများအပြားနဲ့စီကားလေးရှိတဲ့အထင်ကရနေရာတွေမှာဆိုပြည်တွင်းဧည့်သည်တွေပါမရှိတော့လို့လုပ်ငန်းတွေရန်နာလိုက်ရတဲ့အထီးကြုံခဲ့ရပါတယ်။အဲ့ဒီအထက်မှာအဲ့အလာများတဲ့ပုဂံဒေတာလည်းပါဝင်ခဲ့ပါတယ်။ဒါပေမဲ့လည်းပုဂံဒေတာမှာကိုဗစ်မတိုင်ခင်ကာလကတည်းကစာရင်အခုရပိုင်းတည်းဧည့်ဝင်တာများလာတယ်လို့ဒေတာခန်တွေကပြောပါတယ်ခရစ်စမတ်ကာလနဲ့တဆက်တည်းလာမယ့်နှစ်သစ်ကူးရက်တွေအထိဒေတာစုံကပြည်တွင်းခီးသွွားတွေရောက်လာနိုင်တယ်လို့ပကံအလန်းညွန်ကိုထွန်းကပြောပါတယ
်ဧည့်လာတာနည်းနည်းများတယ်တချို့ဟိုတယ်တွေကတော့ဖွင့်နေတချို့ဟိုတယ်တွေကတော့မဖွင့်နေဟိုတယ်တွေလည်းရှိတယ်ဒီလိုကနေမြန်မာနိုင်ငံကလည်းရပ်သွားတာအခုဒီရပိုင်းလာတဲ့အနေထားလေးကတော့အဲ့ဒီဟာလေးတွေနည်းနည်းပူတဲ့ပုံနဲ့ရှိတယ်ဘုရားကလည်းမြင်းနေတဲ့အနေထားဆိုတော့တော်သိခဲ့တဲ့နှစ်တည်းကရပ်သွားတဲ့အနေထားတစ်ခါဒီနှစ်အနေထားလေးကတော့အဲ့တယ်လာတယ်လို့ပြောလို့ရတယ်ကောနော်စီးလာတယ်လို့ပြောလို့ရတယ်ဒီရပိုင်းလေးဒီရက်နေ့ရက်ပေါ့
ပကံဒေတာမှာခီးသွွားတွေပြန်ဝင်လာပြီဆိုပေမဲ့ကိုဗစ်မတိုင်မီအရင်ကာလအခြေအနေကိုတော့မမိသေးပါဘူးအခုတက်သည့်ပြန်မလဲပတ်နိုင်သေးတဲ့ဟိုတယ်လုပ်ငန်းတွေရှိနေပါတယ်ပြည်တွင်းခီးသွွားတွေဝင်လာနေတဲ့အတွက်ဒေသခံတွေရဲ့အလုပ်အကိုင်တွေပြန်လဲနလန်ထူနိုင်ဖို့မျှော်လင့်ချက်တွေတက်လာနေပါတယ်ဆေးရနာသိန်းအုပ်ချုပ်နေတဲ့ကာလဖြစ်ပေမဲ့ပကံဒေသကိုတော့ခီးသွွားတွေဘေးအန္တရာယ်ကင်းကင်းနဲ့လာရောက်လက်ပတ်နိုင်တယ်လို့ဒေသခံကပြောပါတယ်ခီးသွွားဧည့်သည်တွေကိုအဓိကမှီခိုပြီးဝင်ငွေရှာနေရတဲ့ဒေသဖြစ်တာမို့ဧည့်သည်မရှိရင်ဝင်ငွေမရှိနိုင်ပဲအကဲအကဲတွေကြုံတွေ့ရပါတယ်။နလန်ထူစပကံဒေတာရဲ့ခီးသွွားလုပ်ငန်းကတော့ဆက်ပြီးရုန်းကန်နေရတုန်းပဲလို့ကိုဗစ်မတိုင်မီကာလအခြေအနေနဲ့နှိုင်းယှဉ်ပြီးကိုထွန်းကအခုလိုပြောပါတယ်
။အဲ့ဒီရဲ့နေထားတွေတော့ဘယ်ဘုံကြီးကျောင်းနေရောဟိုတယ်ဒီဟိုတယ်ဝန်နေရောပြည်လို့အိမ်နေပါနေရချာအကူညီတောင်းမြန်မာနေကြရတဲ့အနေအထားကိုတွေ့ရနေတဲ့မှာဆိုလို့ရှိရင်လူတွေမြန်မာတွေတောင်းပြည်လွင့်နေလို့ကဘာလက်ခီးသွားတာမလို့မြန်မာနဲ့တင်ဆင်ပြေတယ်ဗာညာနေတော့ပြောနေကြတယ်နေထားမျိုးတီဖြစ်တာလေအခုကအဲ့အနေထားမရှိပါဘူ
းပြည်တွင်းခီးသွားတွေအလဲပတ်များတဲ့နေရာတွေတက်ကတခုဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းနောင်ချိုဒေသကရှုခင်းလာတဲ့တိမ်ပင်လယ်စီလဲအခုရပိုင်းမှာဧည့်သည်ဝင်ရောက်မှုပြန်ရှိလာပါတယ်နောင်ချိုမှာတိမ်ပင်လယ်ကြည့်ဖို့အတွက်ခီးသွားတွေနားခုန်နိုင်ဖို့တဲခိုစရာစခန်း10ခုလောက်ရှိပေမဲ့အခုလောလောဆယ်စခန်း၄ခုလောက်သာပြန်လည်လက်ပတ်နိုင်တဲ့အခြေအနေဖြစ်ပါတယ်။ဒီဇင်ဘာလဇန်ပိုင်းလောက်ကစပြီးဧည့်သည်တွေနောင်ချိုတိမ်ပင်လယ်ဘက်ပြန်ရောက်လာတာရပောင်း20လောက်သာရှိသေးတဲ့အတွက်လုပ်ငန်းတွေပြန်လည်နလန်မထူနိုင်လှသေးဘူးလို့ခရီးသွားလုပ်ငန်းရှင်တွေကပြောပါတယ်။ပြည်တွင်းနေရာစုံကလာတဲ့ခရီးသွားတွေခရစ်စမတ်ပွဲတော်ကာလကစပြီးတိုးလာတယ်လို့ခရီးသွားလုပ်ငန်းလုပ်နေသူကိုကောင်းမွန်ကပြောပါတယ်။
အဲ့လာတာနည်းနည်းများတယ်တချို့ဟိုတယ်တွေကတော့ဖွင့်နေတချို့ဟိုတယ်တွေကတော့မဖွင့်နေဟိုတယ်တွေလည်းရှိတယ်ဒီဝိကနေကမြန်မာနိုင်ငံကလည်းရပ်သွားတာအခုဒီရပိုင်းလာတဲ့အနေထားလေးကတော့အဲ့ဒီဟာလေးတွေနည်းနည်းပူတဲ့ပုံနဲ့ရှိတယ်ဘုရားကလည်းမြင်းနေတဲ့အနေထားဆိုတော့တော်သိခဲ့တဲ့နှစ်တည်းကရပ်သွားတဲ့အနေထားတစ်ခါဒီနှစ်အနေထားလေးကတော့ဧည့်သည်လာတယ်လို့ပြောလို့ရတယ်ကောနော်စီးလာတယ်လို့ပြောလို့ရတယ်ဒီရပိုင်းလေးဒီရက်နေ့ရက်ပေါ့
မြန်မာနိုင်ငံမှာကိုဗစ်ရောဂါဘေးနဲ့နိုင်ငံရေးမတည်ငြိမ်မှုအကျအတဲတွေရဲ့ပေါင်းစပ်မှုကြောင့်မြို့ပြလူဦးရေရဲ့ဆင်းရဲမွဲတေမှုအရေအတွက်ဟာ3ဆလောက်တိုးလာမယ်လို့ကုလသမဂ္ဂဖွံ့ဖြိုးတိုးတက်မှုအစည်းအဝေး UNDP ရဲ့စစ်တမ်းကလည်းဖော်ပြထားပါတယ်ဒီအထက်မှာထိခိုက်ရတဲ့လုပ်ငန်းတွေထဲမှာခီးသွွားလုပ်ငန်းလည်းတစ်ခုအပါအဝင်ဖြစ်ပါတယ်မြန်မာနိုင်ငံမှာခီးသွွားရာသီပြန်ဆပြီးဆိုပေမဲ့အခက်အခဲတွေကြောင့်နလန်ထဖို့ရုန်းကန်နေရတဲ့ခီးသွွားလုပ်ငန်းတွေဟာအခုချိန်ထိခက်ခဲနေတုန်းပဲလို့ပြည်တွင်းခီးသွွားလုပ်ငန်းရှင်တွေကလည်းပြောပါတယ်ဒီလုပ်ငန်းတွေနလန်ထနိုင်ဖို့ခက်ခဲနေတာနဲ့အမျှဒီအပေါ်မှာမိခိုနေရတဲ့ဒေသခံတွေရဲ့ရှင်သန်ရည်တည်နိုင်ရေးဟာလည်း အခက်အခဲတွေရှိနေတယ်လို့ပြောပါတယ်ခင်ဗျာ။